ဟောင်ကောင်ဒီမိုကရေစီရေးကိုအားပေးတဲ့ဥပဒေကိုအမေရိကန်ကအတည်ပြုခဲ့ပြီးတဲ့နောက်အမေရိကန်ရေးတဲ့သင်္ဘောတွေဟောင်ကောင်မှာကန့်ကွက်ခွင့်ပေးထားတဲ့ခွင့်ပြုချက်ကိုယာယီရပ်ဆိုင်းလိုက်တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်အမေရိကန်ရဲ့အဓိပ္ပာယ်မရှိတဲ့လောရကြောင့်အမေရိကန်စစ်သင်္ဘောတွေလေယာဉ်တွေကိုဟောင်ကောင်ပိုင်နက်ထဲနားခွင့်ပြုထားတဲ့ခွင့်ပြုချက်ကိုစိုင်းထားဖို့တရုတ်အစိုးရကဆုံးဖြတ်ခဲ့ကြောင်းတရုတ်အစိုးရပြောခွင့်ရဟွာချုံရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာအသိပေးသွားတာဖြစ်ပါတယ်အမေရိကန်အနေနဲ့အမှားကိုပြင်ဆင်ဖို့နဲ့ဟောင်ကောင်နဲ့တရုတ်ပြည်တွင်းရေးကိုဝင်ဆက်ဝက်နေတဲ့လောရတွေရပ်ဖို့လဲတရုတ်ကတိုက်တွန်းတယ်လို့ဆိုခဲ့ပါတယ်ဟောင်ကောင်ကဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေအပေါ်ဆိုးဆိုးဝါးဝါးကင်တွေတုံ့ပြန်တယ်လို့ဆိုရဲအမေရိကန်အခြေစိုက် NGO အဖွဲ့တချို့ကိုလည်းအရေးယူတန်းခတ်လိုက်ပါတယ်အဲ့ဒီအဖွဲ့တွေထဲမှာ National Endowment for Democracy NED Human Rights Watch Freedom House စတဲ့လူ့အခွင့်အရေးကိုအားပေးနေတဲ့အဖွဲ့တွေပါပါတယ်ဒီသတင်းနဲ့တစ်ဆက်တည်းမှာပဲအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်တွေကိုရရှိဖို့ဆွေးနွေးနေမှုတွေရပ်ဆိုင်းနေတယ်လို့ AOC ဆိုတဲ့သတင်း website ကဖော်ပြခဲ့ပါတယ်ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးအတည်ပြုခဲ့လို့ဆွေးနွေးမှုတွေရပ်သွားကြောင်းနဲ့သမ္မတရှီဂျင်ပင်အနေနဲ့ပြည်တွင်းနိုင်ငံရေးအခြေအနေတည်ငြိမ်အောင်အချိန်ဆောင်ဖို့လိုတယ်လို့အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့နီးစပ်သူရဲ့အပြောကိုကိုးကားပြီးတော့သတင်းမှဖော်ပြပါရယ်ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအပေါ်တရုတ်ပြည်မှာကြီးကိုလိုလားတဲ့အစိုးရကနှိမ်နင်းနေတာကြောင့်ဟောင်ကောင်ကိုအမေရိကန်ကပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုနှစ်စဉ်ပြန်လည်သုံးသပ်ဖို့နဲ့ဟောင်ကောင်အထူးကယုံနှိမ်နင်းရေးရဲတပ်ဖွဲ့တွေအသုံးပြုတဲ့လက်နက်တွေရောင်းချမှုပိတ်ပင်ဖို့ပါဝင်တဲ့ဥပဒေချမ်းနှစ်ခုကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ကလက်မှတ်ရေးထိုးအတည်ပြုခဲ့တာဖြစ်ပါတယ်